မစ္စတာကန်နန်နာဟာသူ့ရဲ့6ရက်ကြာမြန်မာနိုင်ငံခီးစဉ်တွင်တွေ့ရှိချက်တွေကိုရှင်းပြတဲ့အထက်မှာတနိုင်ငံလုံးပြစ်ခတ်ရဲစဲရေးအတွက်မျှော်လင့်ချက်တွေနဲ့လက်တွေ့အခက်အခဲတွေကိုလည်းထည့်သွင်းရှင်းပြခဲ့ပါတယ်။အစိုးရနဲ့ပြစ်ခတ်ရဲစဲရေးလက်မှတ်ရေးထိုးဖို့ကြံရှိနေသေးတဲ့ KIO အဖွဲ့နဲ့ KIO ထိန်းချုပ်နယ်မြေလိုင်ဇာမှာတွေ့ဆုံဆွေးနွေးကြတာနဲ့ပတ်သက်ပြီးအခုလိုထည့်သွင်းရှင်းပြခဲ့ပါတယ်
။ In Lhasa I met with the KIO authorities including the chairman and the chief of staff who expressed their willingness to agree on a ceasefire but with the guarantees on political dialogue.
KIO နေနဲ့နိုင်ငံရေးအတွေ့အုံဆွေးနွေးမှုအမကန်ချက်ရှိနေမှဆိုရင်အပြစ်ခတ်ရက်စဲလိုတဲ့အကြောင်းသိရှိခဲ့ရပါတယ်။တပ်တွေပြန်ဆုပ်ပေးဖို့အပါအဝင်တပ်ပိုင်းဆိုင်ရာလိုက်နာကျင့်သုံးရမယ့်စည်းကမ်းပိုင်းတွေကိုလည်းပြစ်ခတ်ရက်စဲရေးမှာထည့်သွင်းဆွေးနွေးဖို့ကိုလည်း KIO ဘက်ကလိုလားနေပါတယ်။အဲ့ဒါလို့သာလိုက်နာကျင့်သုံးနိုင်မယ့်ဆိုရင်လူအခွင့်အရေးအခြေအနေတွေကလည်းတိုးတက်လာမယ်လို့မိမိအနေနဲ့ယူဆပါတယ်။အချင်းပြည်နယ်မှာအစိုးရတပ်တွေရဲ့လူခွင့်ချိုးဖောက်မှုတွေကိုနေပြည်တော်မှာအစိုးရအဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးစဉ်ထည့်သွင်းဆွေးနွေးခဲ့ကြောင်းနဲ့ KIO တပ်တွေရဲ့အာမဆက်သားစုဆောင်မှုတွေကိုလည်း KIO ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့စဉ်မှာထည့်သွင်းပြောဆိုခဲ့ကြောင်းရှင်းပြခဲ့ပါတယ်။တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းအားလုံးနဲ့အစိုးရအကြားတနိုင်ငံလုံးပြစ်ခတ်ရေးစိမျှော်လင့်ချက်နဲ့လက်တလောလိုအပ်ချက်တွေကိုတော့လူခွင့်ရထူးကိုယ်စားလှယ် Mr. Cantana ကအခုလိုရှင်းပြပါတယ်
။ There is the prospect that a national ceasefire accord will be signed by April.
လာမယ့်ဧပြီလတည်းလောက်တနင်္ဂနွေလုံးပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးနိုင်ဖို့လမ်းစမြင်နေရပါတယ်။ပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးတဲ့လုပ်ငန်းစဉ်ဖြစ်ဖို့ကိုထောက်ခံပါတယ်။လက်တလောလိုအပ်နေတာကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားယုံကြည်မှုရှိလာဖို့ပဲဖြစ်ပါတယ်။လက်ရှိပြစ်ခတ်ရစဲရေးလုပ်ငန်းစဉ်ရဲ့အားနည်းချက်ကတော့နှစ်ဖက်တပ်တွေရဲ့အခြေအနေကိုအမြဲတမ်းစောင့်ကြည့်လေ့လာနိုင်တဲ့လုပ်ငန်းစဉ်မရှိသေးတာပဲဖြစ်ပါတယ်။အစိုးရဘက်ကတပ်တွေပြန်ရုပ်သိမ်းပေးရမယ့်အစားတိုက်အင်အားတွေတိုးချဲ့ချထားတာတွေကိုကချင်နဲ့ကရင်ပြည်နယ်တွေမှာအများဆုံးတွေ့မြင်နေရပါတယ်။အစိုးရက KIO နဲ့ပြစ်ခတ်ရစဲဖို့ကြိုးစားနေချိန်မှာတပ်မတော်က KIO တပ်စခန်းနေရာတွေတိမ့်ပိုက်ကြတာရှိသလိုတပ်အင်အားတိုးချဲ့တာတွေလည်းရှိတယ်လို့သိရှိခဲ့ရပါတယ်။ဒါအပြင် Mr. Cantana ကအမျိုးသားပြန်လည်ယဉ်ကြားစီရင်တဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးကိုခွဲခြားမြင်လို့မရတဲ့အကြောင်းအခုလိုပြောပါတယ်
။ Constitutional reform is inseparable from the process of reform and reconciliation. Reform will need to embrace the aspiration of the ethnic communities to have a say over their own future and benefit.from their resources help with their lands.
ဝစီပုံအခြေခံဥပဒေပြင်ဆင်ရေးနဲ့မျိုးသားပြန်လည်ရင်ကြားစီလုပ်ငန်းစဉ်ကိုခွဲခြားမြင်လို့မရပါဘူး။ဖွဲ့စည်းပုံပြင်ဆင်ရေးမှာထည့်သွင်းစဉ်းစားရမှာကတိုင်းရင်းသားလူမျိုးတွေအနေနဲ့သူတို့နေမြေဒေသတွေကထွက်ရှိတဲ့တန်ဇာတာတွေကိုသူတို့လည်းခံစားပိုင်ခွင့်ရှိရမယ်။အဲ့ဒီအတွက်သူတို့မှလည်းပြောပိုင်ဆိုပိုင်ခွင့်ရှိရမယ်ဆိုတဲ့အချက်ကိုထည့်သွင်းစဉ်းစားဖို့လိုအပ်နေပါတယ်။ဒါအပြင်ဖွဲ့စည်းပုံပြည်ပြင်ပြောင်းလဲရေးမှာတပ်မတော်ကိုဒီမိုကရေစီနီးလမ်းမကျပဲပေးအပ်ထားတဲ့အာဏာတွေကိုပြန်လည်သုံးသပ်ရမှာဖြစ်သလိုလွှတ်တော်ကိုလည်းဒီမိုကရေစီနီးလမ်းကျတဲ့လွှတ်တော်အဖြစ်ပြည်ပြင်နိုင်မှုတွေကိုပါထည့်သွင်းစဉ်းစားဖို့လိုအပ်ပါတယ်လို့ပြောခဲ့ပါတယ်။မစ္စတာကန်နာနာဟာရခိုင်ပြည်နယ်ကလူခွင့်ရေးအခြေအနေတွေကိုလေ့လာဖို့အတွက်တွားရောက်ခဲ့ပါတယ်။ရခိုင်ပြည်နယ်ဒူချီယာတန်းကျေးရွာအဖြစ်ပြက်နဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောခဲ့ပါတယ
်။ If the president's recently established investigation commission on Liu Chiartan failsto carry out an investigation that meets international standards
နိုင်ငံတော်သမ္မတဦးသိန်းစင်ကဖွဲ့စည်းပေးထားတဲ့ရခိုင်ပြည်နယ်ဒူချီယာတန်းကျေးရွာစုံစမ်းစစ်ဆေးကော်မရှင်နေနဲ့အဖြစ်ပြက်တွေနဲ့ပတ်သက်ပြီးနိုင်ငံတကာအစ်စ်မီစုံစမ်းစစ်ဆေးမှုတွေမလုပ်နိုင်ဘူးဆိုရင်တကယ်အဖြစ်မှန်ကိုဖော်ထုတ်နိုင်မဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးကျူးလွန်သူတွေကိုအရေးယူပေးဖို့မိမိအနေနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုတိုက်တွန်းသွားမှာဖြစ်ကြောင်းထည့်သွင်းပြောခဲ့ပါတယ်ဒါအပြင်ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေဟာစခန်းတွေတွင်းမှာပဲနေထိုင်ရပြီးတွာလာကွင့်တွေကန့်သက်ပိတ်ပင်ခံထားရဆဲဖြစ်တဲ့အတွက်သူတို့မှာရှိတဲ့ပညာရေးကျန်းမာရေးစောင့်ရှောက်မှုတွေကိုပါထိခိုက်နေတဲ့အကြောင်းလဲမစ္စတာကန်ဒါနာကပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအပေါ်အမုန်းတရားတွေပွားစေတဲ့သွေးထိုးလွှမ်းဆော်မှုတွေရှိနေတဲ့အကြောင်းရခိုင်တိုင်းရင်းသားတွေရဲ့ခံစားရတဲ့အခြေအနေကိုလည်းအလေးထားမှာဖြစ်တယ်လို့ပဲတစ်ချိန်တည်းမှာလည်းတချို့နေရာတွေနဲ့တချို့နိုင်ငံရေးအဖွဲ့အစည်းတွေဟာအမုန်းတရားတွေပြန်ပွားအောင်လှုံ့ဆော်နေတာတွေကိုတွေ့ရှိရတဲ့အကြောင်းနောက်ဆက်တွဲအနေနဲ့ရိုဟင်ဂျာတွေပေါ်အကြမ်းဖက်တိုက်ခိုက်လာမှုတွေရှိလာတာဖြစ်ကြောင်းနဲ့အဲ့ဒီလိုမုံတရားတွေပြန်ပွားစေတဲ့ကိစ္စတွေဟာရခိုင်ပြည်နယ်အပြင်ဘက်ထိကူးစက်လာနေတာကိုတွေ့ရှိရကြောင်းမစ္စတာကန်ဒါနာကပြောပါတယ်။နေကုန်းချုပ်အနေနဲ့မစ္စတာကန်ဒါနာကတူတောင်ယူခဲ့တဲ့6နှစ်အတွင်းမြန်မာနိုင်ငံအပြောင်းအလဲနဲ့တူလူခွင့်ရေးအခြေအနေဟာလည်းတိုးတက်မှုတွေရှိလာတဲ့အကြောင်းချီးကျူးပြောဆိုပါတယ်။တစ်ချိန်တည်းမှာလည်းနိုင်ငံရေးအပြောင်းအလဲတွေနောက်ကျောင်းပြန်သွားဖို့ဖြစ်နိုင်ခြေနဲတယ်လို့ပြောဆိုနေကြပေမဲ့မြမအပြောင်းလဲဟာထိလွယ်ရှလွယ်အခြေအနေမှာပဲရှိနေသေးတဲ့အကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ။